အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံပါဝင်တဲ့နျူကလ িয়ার ဆွေးနွေးပွဲကိုတနင်္လာနေ့မှာပြန်လည်စတင်လိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ရပ်တန့်ပေးမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေကပိတ်ဆို့အရေးယူထားတာတွေကိုဖယ်ရှားပေးဖို့သဘောတူထားတဲ့2015ခုနှစ်သဘောတူညီချက်ကိုပြန်လည်ရရှိဖို့အဓိကဆွေးနွေးနေတာဖြစ်ပါတယ်။2018ခုနှစ်တုန်းကဆွေးနွေးပွဲတွေအဆင်မပြေဖြစ်ပြီးနောက်သမ္မတဒေါ်နယ်ထရန့်က2015ခုနှစ်သဘောတူညီချက်ထက်ကနေထွက်ခဲ့ပြီးအီရန်အပေါ်ရေနံရောင်းဝယ်မှုအပါအဝင်စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ခဲ့ပါတယ်။အီရန်ဘက်ကလည်းနျူကလ িয়ার လုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်ခဲ့ပြီးယူရေနီယံသန့်စင်မှု60ရာခိုင်နှုန်းလောက်အထိရောက်ရှိသွားပြီးလက်နက်ထုတ်လုပ်နိုင်ဖို့ပုံမှန်နှိမ့်ဆက်လာတဲ့အနေအထားကိုရောက်ရှိတော့ပါတယ်။အခုအခါမှာရှေယိုဇွဲဝါဒီအီရန်အစိုးရရဲ့သမ္မတအီဘရာဟင်ရာစီကတော့နျူကလ িয়ার အစီအစဉ်တွေမရဆိုင်မီစီးပွားရေးပိတ်ဆို့မှုတွေကိုအကုန်ဖယ်ရှားပေးဖို့တောင်းဆိုထားတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးကလည်းနောက်လာမဲ့ဆွေးနွေးပွဲဟာစီးပွားရေးပိတ်ဆို့ထားမှုဖယ်ရှားပေးဖို့ကိုအဓိကဆွေးနွေးဖို့လိုလားတယ်လို့ပြောဆိုထားပါတယ်။အီရန်ကအမေရိကန်နဲ့မဟာမိတ်တွေစီးပွားရေးပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့ပဲတောင်းဆိုနေတဲ့အတွက်အချိန်ကျန်ကြာနေရတယ်လို့တန်တမန်တွေကသတိပေးထားပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရကတော့2015ခုနှစ်သဘောတူညီချက်ကိုပြန်လည်ဝင်ရောက်ဖို့လိုလားနေပါတယ်။အစ္စရေးကတော့2015ခုနှစ်သဘောတူညီချက်ကိုလက်မခံဘဲလိုအပ်ရင်သူတို့အစီအစဉ်နဲ့သူတို့လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။